မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကမနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာပတ်စင်ကဏ္ဍတွေကိုပဲထုတ်လွှင့်မှာပ
ါလက်ရှိလွတ်တော်တွေကနေသွားနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပေါ့လေနောက်ဆုံးထွက်ရှိတဲ့ဒီပြင်ဆင်ရေးအကောင့်ထဲပုံမှုနဲ့
အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေကနေပြီးတော့မြန်မာနိုင်ငံအကြောင်းရေးသားထားတဲ့အဆောင်ပါတွေကိုကောက်နှုတ်တင်ပြမှာပါ။ဦးဆက်မိုးကြီးကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
တော်ရရှိမြခင်ဗျာအရင်ဆုံးတင်ပြပေးမှာကတော့ New York Times သတင်းစာကြီးရဲ့ Editor အာဘော်ဖြစ်ပါတယ်2012ခုနှစ်နိုဝင်ဘာလမှာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့သမ္မတဥဘာမားရဲ့ပထမအဦးဆုံးခီးစဉ်တုန်းကအရန်ကိုစိတ်တက်တက်ကြွနေပါတယ်အဲ့ဒီအချိန်ခါတုန်းကမြန်မာနိုင်ငံဟာ10စုနဲ့5စုလောက်အာဏာရှင်အုပ်ချုပ်ရေးစနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ဆက်ကူမကူကာလလေးဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်အခုတစ်ခါတွားရောက်မဲ့ဒုတိယကြိမ်ခီးကတော့စစ်တပ်ကလွှမ်းမိုးထားပြီးရပ်သားပုံဟန်ဆောင်ထားတဲ့မြန်မာအစိုးရဟာအမေရိကန်အစိုးရနဲ့ဆက်ဆံရေးအသည့်ထူထောင်မှုအတွက်ပြုပြင်ပြောင်းလဲရေးဖော်ဆောင်ပါမယ်ဆိုတဲ့ဂရုကဝတ်တွေကိုအလွန်ကိုနှိမ့်နှိမ့်ကွေးကွေးလုပ်နေတဲ့အချိန်ကာလလေးဖြစ်ပါတယ်။စိတ်သက်ကြစရာကောင်းလာတဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်တမရဥပမာအတွက်ဒရီကြီးစွာနဲ့တွားရမယ်ခီးဖြစ်တယ်လို့ရေးသားထားပါတယ်။မှားရွေးနဲ့တွက်ချက်မှုဖြစ်ပေါ်ရှိတာကတော့မြန်မာအစိုးရဟာအမေရိကန်နဲ့ထိတွေ့ဆက်ဆံရေးရဲ့ရေးပါမှုကိုစီးပွားရေးတန်ခတ်ရေးယူပိတ်ဆို့မှုနဲ့နိုင်ငံတကာအထူးကြံထားခဲ့တဲ့ကာလနဲ့အတူကြံရိတ်ခဲ့ပြီလို့မြင်နေပုံရတယ်ဆိုပြီးတော့ထောက်ပြထားပါတယ်။ဒီလုပ်ငန်းစဉ်ကြီးတစ်ခုလုံးအချိန်မြင့်လာအောင်နှေးကွေးသွားအောင်သူ့အစိုးရအနေနဲ့လုပ်လို့ရတယ်ဆိုတာကိုမြန်မာအစိုးရသဘောပေါက်အောင်သတိပေးခဲ့တဲ့နဲ့ဆိုပြီးတော့လည်းအကြံပြုရေးသားထားပါတယ်။မြန်မာအစိုးရလှုပ်ဆောင်ရမယ့်အချက်တွေထဲမှာအတိပဲရှိတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုရိုဟင်ဂျာမွတ်စလင်တွေရဲ့အရေးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့နဲ့ဒေါအောင်ဆန်းစုကြည်အပေါ်တမနာရာသူဆက်ခံခွင့်ပိတ်ပင်ထားတဲ့ကိစ္စတွေဆရာတွေပါဝင်ပါတယ်။မြန်မာနိုင်ငံမှာနေချင်းညချင်းစံပြဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်လာလိမ့်မယ်လို့တော့ဘယ်သူကမှမျှော်လင့်မထားကြပါဘူး။တမနာဦးသိန်းစိန်ဘက်ကလည်းအချိန်ယူဖို့လိုတဲ့အကြောင်းပြောလာနိုင်ခြင်းရှိပါတယ်လို့ဆိုပါတယ်။ဒါပေမဲ့အရင်တုန်းကပေးထားခဲ့တဲ့ဂတိကဝတ်တွေအပေါ်ပြန်ပြီးတော့တုံ့သက်ပြောဆိုတဲ့နေရာမှာကြဗျာဆံမဏိပဲနဲ့ဒေရူးပြောဖို့တော့လိုလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကို newyorktimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ Theory Magazine မှာဖော်ပြထားတဲ့သတင်းဆောင်မကိုလည်းဆက်လက်တင်ပြပေးကြပါမယ်။ American သမ္မတ Barack Obama ဟာနေပြည်တော်ကိုရောက်ရှိစဉ်စီးပွားရေးဖွဲ့စည်းရေးနှစ်ခုကပူးပေါင်းစီမံခန့်ခွဲပေးထားနေတဲ့ Kempinski Hotel မှာတည်ခိုဖို့စီစဉ်ထားတဲ့အကြောင်းဖြစ်ပါတယ်။အခုဆိုရင် American သမ္မတရဲ့လုံခြုံရေးကိုတာဝန်ယူပေးထားတဲ့ Secret Service အဖွဲ့ဟာ Hotel ရဲ့လုံခြုံရေးအားလုံးကိုတာဝန်ယူထားပြီးမြန်မာဆွေရဘက်ကလိုအပ်တဲ့အကူအညီတွေကိုပံ့ပိုးပေးထားပြီးလုံခြုံရေးအထူးတင်းကျပ်ထားတဲ့အကြောင်းဟိုတယ်နဲ့ခီးသွလာရေးဒုတိယဝန်ကြီးက Messenger သတင်းချန်နယ်ကိုပြောပြတယ်လို့ဆိုပါတယ်အခန်းပေါင်း140ပါဝင်ပြီး American Dollar 45သန်းတန်ဖိုးရှိတဲ့ Kempinski Hotel ကိုဩဂုတ်လမှာဖွင့်လှစ်လိုက်တဲ့အကြောင်းဆွစ်ဇာလန်မှာအခြေစိုက်ထားတဲ့ Kempinski Group ကကြေညာခဲ့ပြီးတဲ့နောက်နေပြည်တော်မှာတော့ဈေးကြီးဆုံးဟိုတယ်ဖြစ်တယ်လို့လည်းဆိုပါတယ်ဟိုတယ်ဟာအခန်းနှခန်းကိုကြီးကားမှန်တွေနဲ့တည်ဆောက်ထားတယ်လို့လည်းရေးပါတယ်ဒီဟိုတယ်ကြီးကိုပြည်တွင်းကကမ်ဘောဇားနဲ့ Jewelry လက်ကညီလူညီမျှပူးတွဲပိုင်ဆိုင်ထားကြတာပါဒီကုမ္ပဏီကြီးနှစ်ခုစလုံးဟာအမေရိကန်ဗန်နိုင်းဝန်ကြီးဌာနကတန်ခတ်ရေးယူပိတ်ဆို့ထားတဲ့စီးရင်ထဲမှာမပါဘူးလို့လည်းရေးပါတယ်။ပြီးခဲ့တဲ့ဩဂုတ်လထဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီယာအမေရိကန်ရဲ့အရေးယူတန်ခတ်ပိတ်ဆို့မှုစီးရင်ထဲမှာပါဝင်နေတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ဦးစစောရဲ့ Max မြန်မာ Group ကပိုင်ဆိုင်တဲ့ Lake Garden Hotel မှာတက်ခိုခဲ့တာကြောင့်လူပြောစရာတွေဖြစ်ခဲ့ရပါတယ်။အဲဒီတော့ကနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့အမှားယွင်းမလုပ်ခဲ့ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနကတော့ဖြေရှင်းခဲ့တဲ့အကြောင်းရေးသားထားတာကိုတော့ eori.org စာမျက်နှာမှာဖတ်ရှုလို့ရပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေကနေပြီးတော့မြန်မာနိုင်ငံအကြောင်းရေးသားထားတဲ့ဆောင်းပါးတွေကိုဦးစံမိုးကြီးကကောက်နှုတ်တင်ပြခဲ့တာပါရှင်အခုတော့ဒေါ်လာလတန်းစီစဉ်တင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုထုတ်လွှင့်မှာပါ
ဒီကနေ့မနေ့တင်ပြမယ် idiom အသုံးညာ
take your time
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူတာ y o u r ယောကသင်ရယ် t i m e time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတဦးကအချိန်ကိုယူတာပေါ့ idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအီစီစီလောက်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင်
I was told not to rush with my work, so I took my time to finish it. But I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I was told not to rush with my work, so I took my time to finish it, but I did it well.
အေးစီစီပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းကနေပြီးတော့ဒီ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုစီစဉ်တင်ဆက်ခဲ့တာပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်ပါပြီကိုသားညူနဲ့တူထုတ်လွှင့်ရေးမှူးမဆုမွန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်အင်္ဂါညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမြန်မာနိုင်ငံကြီးနဲ့ပတ်သက်လို့ရှိတူနေလားနောက်ဆုံးနေလားဆိုတဲ့ကိစ္စပါဘာလို့ဆိုတော့အခုရပိုင်းအတွင်းမှာပဲမြန်မာပြည်နိုင်ငံရေးမြန်မာအထူးပြည်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေဟာရှေ့မရောက်တော့ဘူးဆိုတဲ့တုံ့တက်ချက်တွေဝေဖန်တာနေအတော်လေးကြဲလောင်လာပါတယ်ဒီပေါ်မှာဆွေးနွေးမှာပါကျွန်တော်အဓိကပေါင်းဆွေးနွေးပေးဖို့ဆိုတော့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ယောက်ကတော့မြန်မာနိုင်ငံရေးလေးလာတုံ့တက်သူဆိုင်းဆရာလည်းဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တစ်ကတော့ဒီ HRC ခေါ်တဲ့ဒီအာရှလူခွင့်ကောင်စီကလူခွင့်ရှိနေဦးမင်းလွင်ဖြစ်ပါတယ်သူတို့နှစ်ဦးလုံးတွေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတုံ့တက်မှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကဒေါက်တာဆွေကြည်စင်းသာရှင်းလင်းပွဲလုပ်ပါတယ်အဲ့မှာသူအတူလေးတစ်ခုပြောသွားပါတယ်အဲ့ဒါလေးကိုကျွန်တော်ဖွင့်ပြချင်ပါတယ
် I don't think the reform process is going forward I don't think we're going backwards yet
လက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်နေတဲ့အခါမှာအခုတွားနေတဲ့အခါမှာရှေ့ကိုလည်းမတွားပါဘူးတဲ့သူကတော့နောက်လည်းဆုတ်တာတော့မမြင်ရပါဘူးတက်နေတဲ့သဘောဖြစ်တယ်ဆိုပြီးတော့ဒေါက်တာဆုကြည်ကသူ့ရဲ့သုံးသပ်ချက်ကိုပြောသွားပါတယ်အဲ့တော့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုဒီအမြင်မေးချင်ပါတယ်ဒေါက်တာရေမျိုးသိန်းဒေါက်တာဆုကြည်ကပြောသွားလို့နားနဲ့ပတ်သက်လို့သဘောတူပါလားခင်ဗျအ
ဲကျွန်တော်ကတော့အကြမ်းမြင့်တော့သဘောတူပါတယ်ဗျလက်ရှိနိုင်ငံရေးပြည်ပြင်ကြောင်းလေးရတော့ကဏ္ဍတော်တော်များများမှာတက်နေတယ်လို့ပြောလို့ရပါတယ်ဒါပေမဲ့တချို့ကဏ္ဍတွေမှာဆိုလို့ရှိရင်တော့အတန်အသင့်နောက်ကိုတော့လည်းပြန်ဆုတ်တဲ့သဘောမျိုးတွေတွေ့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်ဦးမင်းလွင်ဦးလည်းအခုတခါလေးမေးလိုက်ချင်ပါတယ်ဒေါက်တာဆုကြည်ခုနကပြောသွားတယ်နိုင်ငံရေးအခြေအနေကပြည်ပြင်ပြောင်းလဲမှုတွေကရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးတန့်နေပါလေအဲ့တော့လူခွင့်ရှူတောင်းတရားဥပဒေစိုးမိုးမှုရှူတောင်းတဲ့ပတ်သက်လို့ကိုမင်းလွင်ဦးဘယ်လိုမြင်ပါလဲ
တန့်နေတယ်ဆိုတာကအခုမှမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်နှစ်လောက်တည်းကဖြစ်နေတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီသမရဥသိမ်းစိန်တက်လာကာသကာလမှာတော့လူခွင့်ရေးဒီကောင်းလာကြအောင်ရောလူလက်တဲ့အသင်းဖွဲ့တွေဖွဲ့စည်းနိုင်ကြအောင်ရောနော် journalist တွေသတင်းစာစာမျက်နှာတွေလူလက်ခွင့်တွေပြီးတယ်ရောရှိခဲ့ပြီမဲ့လေလုံခဲ့တဲ့တနည်းခွဲကြော်ကြော်လောက်ကစပြီးတော့တဖြည်းဖြည်းနဲ့ဒီခွင့်ရေးတွေဆုံးရှုံးလာတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်အခွင့်အရေးတွေကရပ်နေတာကြားလာပြီလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီလိုသုံးသပ်မှုတွေနဲ့ပတ်သက်လို့ဒီမြန်မာအစိုးရပြန်ကြားရေးဝန်ကြီးဦးရထွတ်ကကျွန်တော်တို့ပြီးခဲ့တဲ့တနေ့ကပဲကျွန်တော်တို့ဒီ VOA ရန်ကုန်ရုံးကဒေါက်ခင်စိုးဝင်းနဲ့အင်တာဗျူးမှာသူပြောတာတခုရှိပါတယ်အဲ့ဒါလေးကိုလည်းကျွန်တော်ထုတ်လွှင့်ပေးချင်ပါတယ
်။အော်သမဏေဦးဘာမနဲ့စတူတဲ့ချိန်တုန်းကကျွန်တော်တို့ကသူ့ဘက်ကအဆိုပြုချက်တွေကိုကျွန်တော်သဘောတူခဲ့ခြင်းသည်ကျွန်တော်တို့ဘာလို့ပြလဲဆိုတော့သမဏေဦးအသိစိတ်ခေါင်းဆောင်တဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားလုံးကိုနိုင်ငံတကာစံနှုန်းများနဲ့အညီဆောင်ရွက်ဖို့အတွက်နိုင်ငံရေးတန်တိတ်ထန်ချမှတ်မှုရှိတယ်ဆိုတော့ကျွန်တော်ပြခဲ့တာ။အဲ့လိုရှိခဲ့တဲ့အတိုင်းနဲ့ကျွန်တော်တကယ်တမ်းအကောင့်ထည့်ဖို့ခဲ့တယ်။သို့တော့အဲ့ဒီဆက်တစ်ချက်မှအမိုက်ကြည့်မယ်ဆိုတချို့ဟာတွေကအစိုးရတစ်ခုတည်းလုပ်လို့ရတာရှိတယ်။တချို့ဟာတွေကြတော့ကျွန်တော်တို့အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရတဲ့ရှိတယ်။အဲ့တော့အမကြီးပြောသွားတဲ့ဒီကုလသမဂ္ဂဒီလူခွင့်မဟာမင်းကြီးရုံးဖွင့်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့နဲ့သူနဲ့ဆွေးနွေးခဲ့ပါတယ်။အဲ့တော့အခုချိန်မှာကျွန်တော်နောက်ဘယ်အခြေအနေမှာရှိလဲဆိုရင်သူတို့ဘက်ကဒီသဘောတူစာချုပ်တဲ့ proposal တင်ထားရှိတယ်။ကျွန်တော်ဘက်က counter proposal ပြန်တင်ထားတာရှိတယ်။ဒီမှာကျွန်တော်ရှိနေတာပေါ့။တိုးတော့အဲ့လိုရှိနေမှာကျွန်တော်ဒီလုပ်ငန်းကိုရပ်ထားတာမဟုတ်ဘူး။သူတို့ရုံးမဖွင့်ရသေးမယ်လက်ရှိကျွန်တော်ထင်တယ်တစ်နှစ်လောက်ရှိပါပြီ။သူတို့စီကကိုယ်စား3ယောက်ကမြန်မာနိုင်ငံမှာရရှိလာများနေထိုင်ပြီးတော့မှအထူးသဖြင့်ရခိုင်ပြည်နယ်မှာရှိတဲ့လူခွင့်ကျင်းတွေကိုလေ့လာနိုင်ရှိတယ်။ဆိုတော့တနေ့ရဖြစ်တော့တရားဝင်မဖွင့်ပဲ unofficially လုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောလို့ရတယ်။အဲရခိုင်ပြည်နယ်မှာရှိတဲ့ဟာလာဒီမွတ်စလင်လူနည်းစုနဲ့ပတ်သက်လို့တရားဝင်ရောက်တည်ဖြစ်စေ မရောက်သည်ဖြစ်စေလူသားတစ်ယောက်ရဲ့ကျွန်တော်တို့ရဲ့အခြေခံအခွင့်အရေးတော့ကျွန်တော်တို့ပေးဖို့အသင့်မယ်အဲ့တော့ရခိုင်ပြည်တော်မှာကြည့်မယ်ဆိုရင်မနှစ်ကနောက်ဆုံးကျွန်တော်တို့တန်တော်မှာဖြစ်ခဲ့ပြီးနောက်ပိုင်းမှာကျွန်တော်တို့ဒီပဋိပက္ခတွေမဖြစ်အောင်ကျွန်တော်တို့တားဆီးနိုင်ခဲ့တယ်နှစ်ကတော့ကျွန်တော်တို့ရခိုင်ပြည်နယ် action plan ကိုကျွန်တော်တို့အကောင့်ထဲပို့နေတယ်သုံးကတော့ကျွန်တော်တို့နိုင်ငံသားဖြစ်တဲ့သူတွေကို82ခုနှစ်ဥပဒေနဲ့အညီဖြစ်နိုင်အောင်လို့ကျွန်တော်စီစဉ်မှုတွေစတာပြီးတော့လုပ်နေတယ်လေးကတော့ကျွန်တော်နိုင်ငံတကာအဖွဲ့အစည်းတွေအားလုံးကျွန်တော်တို့အဲ့မှာပြန်ပြီးတော့မှလုပ်ငန်းဆောင်ရွက်နေတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီပြည်သူတွေရဲ့အခြေခံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စပေါ့အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ကတော့ဒါလွတ်ဒီအခြေခံဥပဒေမှာပြဋ္ဌာန်းထားပြီးသားရှိပါတယ်တချို့ဟာတွေကလွတ်တော်သဘောနဲ့ပြင်လို့ရတယ်တချို့ဟာတွေကတော့ကျွန်တော်ပြည်သူ့ဆန္ဒခံယူအောင်အဲ့ဒီနှစ်ခုနဲ့အညီလုံးနေတဲ့ကာလပတ်လုံးအစိုးရအနေနဲ့တော့လည်းကောင်းတပ်မတော်အနေနဲ့တော့လည်းကောင်းကျန်တဲ့နိုင်ငံရေးပါတီတစ်ခုဖွဲ့ခြင်းတော့လည်းကောင်းဘာမှကန့်ကွက်စရာအကြောင်းမရှိပါဘူးအဲ့ဥပဒေနဲ့မညီတဲ့နည်းလမ်းနဲ့ပြင်တော့ဒါကျွန်တော်တို့တည်ငြိမ်အေးချမ်းရေးအတွက်ကျွန်တော်တို့ဝေဖန်ရတာထောက်ပြတာထိမ့်သိရတယ်လို့ရှိကောင်းရှိနိုင်တာပေါ့နောက်တစ်ခါအမကြီးပြောတဲ့တပ်မတော်ရဲ့ခန့်ခန္ဓာပေါ့နော်အဲ့တော့တပ်မတော်ကိုယ်တိုင်ကိုကအဲ့တော့တစ်ချိန်မှာသူတို့ကနိုင်ငံရေးနေပြန်နေလို့မှဆုတ်ခွာသွားမယ်ဆုတ်ခွာသွားမယ်ဆိုတာသူတို့ပြောထားပြီးသားပ
ါဟုတ်ကဲ့ဒါကတော့ပြန်ကြားရေးဝန်ကြီးဦးရထွက်ကနေပြီးတော့ကျွန်တော် view မြန်မာပိုင်းရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆွေးဝင်းကိုပြီးခဲ့တဲ့ရက်ပိုင်းကပဲဒီတွေ့ဆုံမေးမြန်းကမှပြောသွားတာပါအဲ့တော့ကျွန်တော်လူခွင့်ရေးကိစ္စကြီးလက်ပါတင်တော့ဦးမင်းလင်းကိုမေးချင်ပါတယ်ခုနကဦးရထွက်ပြောသွားတဲ့ထဲမှာတော့သမ္မတဦးဘာမားနဲ့သမ္မတဦးသိန်းစိန်တို့တွေ့ကြတဲ့ခါမှာလက်ရှိပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေအတွက်သူကအချက်၁၁ချက်ကိုကတိကဝေပြုခဲ့တာရှိပါတယ်ဒါပေမဲ့ American ဘက်ကပြောနေတာဒီ၁၁ချက်ကပြည့်စုံအောင်မလုပ်နိုင်သေးဘူးဆိုဝေဖန်တာတွေလည်းရှိတယ်ခုနကဒေါ်ဆန်းစုကြည်ပြောရင်လည်းရှေ့မရောက်ဆိုအခြေအနေရှိတယ်အဲ့တော့လူခွင့်နဲ့ပတ်သက်လို့သူတို့ကတော့လုတ်ပါတယ်လို့တော့ပြောပါတယ်အဲ့တော့ကိုမင်းလုံဘယ်လိုမြင်ပါလဲ
ဒီလူခွင့်ရေးကော်မရှင်ရဲ့ရုံးဝယ်ဖွင့်ဖို့အတွက်ကိုကျွန်တော်တို့မစ္စတာကင်တာနာရဲ့နောက်ဆုံးတက်တမ်းမကုန်ခင်ကတည်းကသဘောတူထားခဲ့တာဖြစ်တယ်အဲ့တော့အဲ့ဒီကိစ္စကိုတကယ်တမ်းအပွင့်ဝင်နေနေဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အတွင်းမှာတော့၎င်းရန်ကုန်မြို့မှာတော့၎င်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့ရုံးဝယ်ကိုဖွင့်နိုင်ရင်လူတွေရဲ့လူ့ခွင့်ရေးချိုးဖောက်ခံရမှုတွေကိုတိုင်ကြားနိုင်မယ်ပုံပြီးတော့လည်းထိထိရောက်ရောက်ဆောင်ရွက်နိုင်မယ်ဆိုတာကိုအစိုးရဘက်ကစိုးရိမ်ခံတူတယ်။ဒါကြောင့်လည်းသူတို့ကတရားဝင်ဖွင့်ခွင့်မပြုသေးတော့လည်းပဲလူ၃ဦးကိုပုဇလေ၃ဦးကိုရခိုင်ပြည်နယ်ဘက်မှာလေးလာခွင့်ပေးထားတယ်ဆိုတာဒါရခိုင်တနီယာတွေဝယ်ဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံတဝန်းလုံးနဲ့လွှမ်းခြုံတဲ့အတိုင်းတော့မဟုတ်ပါဘူးအဲ့တော့ဒီလိုမျိုးလူခွင့်ရေးကော်မရှင်ရုံးဖွင့်ပေးတယ်ဆိုရင်တော့မှကျွန်တော်တို့ကအများကြီးစဉ်းစားဖို့ရန်အချက်လက်တွေရှိတယ်ဥပမာအဖြစ်ကျွန်တော်တို့ပြည်ရင်းလင်ကဥပမာတွေကျွန်တော်တို့တော်တော်များများရထားတယ်အဲ့တော့အစိုးရကိုယ်တိုင်ကလူခွင့်ရေးကော်မရှင်ရုံးဖွင့်ပေးပြီးဒီမဲ့လောက်ကင်ဆောင်ရခွင့်ဒီမှာအကန့်အသတ်တွေရှိနေမယ်အတားအဆီးတွေရှိနေမယ်ဆိုရင်လေဒါရုံးဖွင့်တာပဲအဖတ်တင်နေအစိုးရရဲ့ပူးပေါင်းပါဝင်မှုကတကယ်တမ်းလိုက်လိုက်လဲလဲပါဝင်မှသာဒီကိစ္စကရှေ့ဆက်ပြီးသွားနိုင်မယ်လားလားဖြစ်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါက်တာရေမျိုးသိန်းကိုဦးရထွတ်ပြောသွားတဲ့ချက်နဲ့ပတ်သက်ပြီးတော့ပဲအခြေခံမေးချင်ပါတယ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိစ္စပါဖွဲ့စည်းပုံပြင်ဆင်မှုကိစ္စဆိုတာမြန်မာစိုးရအနေနဲ့ကတိကဝေပြုထားတဲ့ချက်တွေမှာပါပါတယ်ခုနဦးရထွတ်ပြောသွားတဲ့အထက်မှာဆိုရင်တော့ဥပဒေဘောင်အတွင်းအထူးဖြင့်လွတ်တော်ဘောင်တွေကနေပြီးတော့လောက်ကင်ဆောင်ရွက်မှုတွေရှိနေပါတယ်လောက်ခွင့်တွေပေးထားပါတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအလားလာနဲ့ပတ်သက်လို့သူကတော့ရှေ့ဦးသွားပါတယ်လို့ပြောပါတယ်ဒေါက်တာရေမျိုးသိန်းဘယ်လိုမြင်ပါလဲ
လက်ရှိလွတ်တော်တွေကနေသွားနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပေါ့လေအဲနောက်ဆုံးထွက်ရှိတဲ့ဒီပြင်ဆင်ရေးအကောင့်ထဲပုံမှုနဲ့ပတ်သက်တဲ့အစီရင်ခံစာအရကြည့်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကပုံမှာ95ခုလုံးကိုပြင်ဆင်ဖို့ဖြစ်နိုင်ခြေလုံးဝမရှိတာကိုတွေ့ရပါတယ်ဗျ။အဲ့တော့လက်ရှိအခြေအနေမှာအတိုက်ခံနိုင်ငံရေးအားစုတွေတိုင်းလာပြီးနောက်ပြည်သူလူထုတွေကတောင်းဆိုနေတဲ့ပြင်ဆင်ဖို့လိုအပ်တဲ့အဓိကအချက်တွေအားလုံးဟာအဲကျွန်တော်ခုနပြောသွားတဲ့အဓိကပုံမှာ95ခုမှာအဓိကအကျုံးဝင်နေတာဖြစ်ပါတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာပြောရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာရှေ့မတိုးဘူးတချို့ဘိုင်းတွေမှာတန့်နေတယ်နောက်တချို့ဘိုင်းတွေမှာဆိုလို့ရှိရင်လုံးလုံးပြင်ဆင်လို့မရနိုင်တဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့နောက်တောင်မှပြန်ဆုတ်တယ်လို့ပြောလို့ရပါတယ်ဗ
ျဟုတ်ကဲ့ဒါဖွဲ့စည်းပုံပြင်ရေးကိစ္စပေါ့တခြားခုနကဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာနိုင်ငံပြည်ပြောင်းလဲမှုတွေနောက်ဆုတ်သွားတဲ့အခြေအနေပါတွေ့ရတယ်ဆိုတာဖွဲ့စည်းပုံပြင်တခြားအခြေအနေတွေရောဘာတွေတွေ့ထားလို့လဲခင်ဗ
ျဥပမာအပြင်ကျွန်တော်နောက်တစ်ချက်တွေ့ရတာပေါ့လေဥမာတိုင်းမလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီအပြစ်ခတ်ရစေးဆွေးနွေးတဲ့ကိစ္စပေါ့လေအဲအဲ့ဒီကိစ္စဟာလေပဲလက်တလို့ကျွန်တော်လေ့လာသုံးသပ်ကြည့်ရသလောက်ဒါနောက်ပြန်ဆုတ်တဲ့ကိစ္စတစ်ခုလို့မြင်ပါတယ်ဟလာတိုင်းမလက်နက်ကိုင်ဖွဲ့စည်းတွေကိုတပတ်တပ်အပြစ်ခတ်ရစေးကြီးညာခဲ့မယ်ဆိုရင်ကျွန်တော်တို့ဒီအပြစ်ခတ်ရစေးဆိုတာကြီးကိုဆွေးနွေးပြီးအကောင့်ထဲပေါ်နေစရာမလိုဘဲနဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ကို
ချိုတက်သွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်လီလိုင်းပေါ်မှာတို့ရှင်မိမြန်ဆွေးနွေးလို့တို့ရှင်ချို့လဲရောက်နေပါတယ်။အဲ့တော့ကျွန်တော်ရင်းဆုံးကိုငင်းချမ်းမွန်ထိုင်းနိုင်ငံကိုငင်းချမ်းမွန်ဖိတ်ခေါ်ချင်ပါတယ်။တူတူတူလေးဆွေးနွေးလို့ရပါတယ်။ဒေါက်တာရေမျိုးသိန်းရှိပါတယ်။ဦးမင်းလွင်ဦးရှိပါတယ်။ဆွေးနွေးရပါတယ်မိမြန်ရပါတယ်။
ဟုတ်ကဲ့မင်္ဂလာကြမှာကျွန်တော်အမြင်ပြောရင်တော့ညီမကြီးကအပေါ်ရန်ရောအဖြစ်ပြောရင်တော့တန်ငယ်နှိကွေးတာလို့ထင်ရပေမဲ့တန်ကြောင့်မှန်ဘက်ကိုပဲဥတီသာစီရလို့ထင်ပါလေ။ဘာကြောင့်ဒီလိုပြောလဲဆိုတော့ဒီလုတ်ပိုင်ခွင့်ရှိတဲ့လူကြီးတွေမိခွန်းတွေနောက်ထောင်ချင်းနေတယ်။ဒါပေမဲ့ညီငယ်ကြီးပြပတ်တတာဒီငငယ်ကြီးနဲ့ပတ်သက်တဲ့စီမီပွဲစပ်ပြီးလုပ်မယ်။ဒီကူတိုင်းလုပ်မယ်လို့သူတို့ကဒါတစိုက်မမစပ်ပြီးပြောနေတော့မှာပဲ။အဲဒီလိုပြောတာလည်းတမျိုးမထင်စေချင်ပါဘူး။အဲလက်ရှိမြန်မာအရေးရဲ့ပဂတိပြည်စင်ကိုအလုံးကြီးမယ်ဆိုလို့ရှိရင်တော့အဲစင်မီတစ်နှစ်ဒါအစစ်တက်လာတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုညဉ့်ညံမှာတော့တစင်တက်လာတယ်လို့မြင်တယ်ပေါ့နော်။နောက်တစ်ဦးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံကကိုနေဦးလင်းတူတူနဲ့ဆွေးနွေးမြေများလို့ရပါတယ်
။ဟုတ်ကဲ့တူတူပြောရမယ်ဆိုရင်တော့ဗျာအဲဒီလို critical အခြေအနေမျိုးမှာဘက်အလုံးက neutral မှာရှိနေဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဗျာ neutral ဆိုတာကဘာလဲဆိုတဲ့အခါကျတော့ဘယ်ဘက်ကမှအစွန်းမရောက်ပဲနည်းနည်းလေးတမတ်ကြကြအချိန်လေးယူပြီးတော့ critical position မှာစဉ်းစားရင်ပိုကောင်းတယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့လွတ်လပ်ရေးမြေရဂန္ဒီကာလမှာဗိုလ်ချုပ်အောင်ဆန်းသတ်လုတ်ခဲ့တဲ့အချိန်မှာခေဟိုဒီနေ့ပြန်တုံးတက်လို့ရှိရင်ဗိုလ်ချုပ်အောင်ဆန်းဟာနည်းနည်းလောသလိုဖြစ်သွားတဲ့အတွက်နောက်ပိုင်းပြည်ထနာပြည်ညင်90 60လောက်ဒီနေ့တည်းရင်ဆိုင်နေရသေးပဲလို့ကျွန်တော်ကတော့ပြန်တုံးတက်လို့ရပါတယ်ဒါကဘာလို့ထောက်ပြီးပြောတာလဲဆိုတော့အခါကျတော့88ခုနှစ်ရေးချင်းကာလမှာဥလူပါပြောသွားသလဲဆိုတဲ့အခါကျတော့ဗိုလ်ချုပ်အောင်ဆန်းနည်းနည်းဆန္ဒစောသွားသလားမသိဘူးတဲ့ဗိုလ်ချုပ်အောင်ဆန်းကလွတ်လပ်ရေးယူတာနည်းနည်းစောသွားတယ်ထန်တာသွားသွားတဲ့အတွက်မှားသွားတယ်လို့သူကထင်တယ်လို့ပြောပါတယ်ခင်ဗျအဲ့ဒါကဘာလဲဆိုတဲ့အခါကျတော့ဒီနိုင်ငံတစ်ခုကိုလွှဲပြောင်းနဲ့အာဏာအလွှဲပြောင်းလုပ်တော့တဲ့အခါမှာခေါင်းဆောင်တွေကြည့်ပဲရှေ့သွားလို့မရဘူးဗျာနောက်ကလိုက်နေတဲ့လူတီးသူလူထုတည့်ရလုံးကနေပြီးတော့တက်ညီလန်းညီကိုအတူတူလိုက်သွားမှဒါလင်းရှေ့ကိုရောက်မယ်ဆိုတဲ့အပိုင်းမျိုးဟိုဒီနေ့ကိုမင်းတင်အစဉ်တို့ထင်ပါတယ်ကျွန်တော်မင်းတော့မင်းပါလေသူပြောတဲ့စကား
အရဆိုရင
် institution deployment အရန်ကိုလုံနေသေးတယ်လို့ကျွန်တော်ကတော့ဒီလိုပဲတွက်ပါလေဒါကြောင့်ဒီနေ့ neutral လေးမှနည်းနည်းလေးစဉ်းစားပြီးတော့ပိုကောင်းအောင်စဉ်းစားပြီးတော့အလုပ်လုပ်ကြရင်ကျွန်တော်တို့ရဲ့လာမယ့်အနာဂတ်နိုင်ငံသူနိုင်ငံသားများလူသားများကျွန်တော်တို့မြန်မာနိုင်ငံသားများအတွက်ပိုကောင်းအောင်လုပ်ပေးနိုင်မယ်လို့ကျွန်တော်ကတော့ပို့ပြီးတော့နေတဲ့တဲ့သဘောရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်တူပါကျွန်တော်ဆက်တဲ့ဖိတ်ခေါ်ချင်ပါတယ်ကိုတီးလေမူထိုင်းနိုင်ငံကကိုတီးလေမူဆွေးနွေးလို့ရပါတယ်မင်းများရင်မင်းများလို့ရပါတယ
်ကျွန်တော်နေရတော့အခုလက်ရှိအစိုးရအရင်အစိုးရဒီမျိုးကြီးပြိမဲ့အစိုးရတွေမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ဗျာဒါဖြစ်လို့လဲဆိုတော့အခုနိုင်ငံကအခုပြေးတဲ့ဒီကြီးကြီးဒီမှာအလုံးအခုအလုံးဟာတော့ပြည်သူအတွက်ဘာမှအကျိုးမရှိပါဘူးအကျိုးမလုပ်ပါဘူးအဲ့ဒါကျွန်တော်အရင်ကဆိုရင်တော့သူတို့ရဲ့တပ်စခန်းတွေကဝါလုံးတိုင်နဲ့ပဲသူတို့တာရတော့ကျွန်တော်တွေ့ရတယ်အခုချိန်မှာကျတော့နော်ဒေါက်တာစစ်ကြီးကိုနော်လွတ်တော်တဲ့ဝင်တယ်လွတ်တော်တော့ဝင်ပြီးတော့နိုင်ငံကအကူအညီအများကြီးရတယ်နိုင်ငံကအကူအညီရပြီးတဲ့တခါတည်းသူတို့စစ်တပ်စခန်းတွေကအခုဆိုရင်လိုက်ကြည့်ပါကျွန်တော်ပြောရင်လားနော်သူတို့တပ်စခန်းတွေကတကယ်နေရာကောင်းကောင်းတွေလှုပ်ထားပြီးတော့သူတို့ရဲ့ကွန်ကရစ်တွေနဲ့လက်တဖောင်တော့သူတို့လှုပ်ထားတာနော်ဧကရာနဲ့ချီတော့သူတို့လောက်လာတာတက်တခံမောင်မြောက်များတော့ပါပဲဗျလက်ရှိအစိုးရအဖွဲ့အစည်းတွေကစစ်တပ်ရဲ့အင်အားကိုဖြစ်တင်တယ်သူတို့တိုင်းနာလက်နက်ကန်အဖွဲ့အစည်းတိုင်းနာပြည်သူတို့တနည်းမဟုတ်တနည်းဒုက္ခပေးမယ်ဆိုတာကျွန်တော်ပြောတာကိုစောင့်ကြည့်ဖို့လိုပါတယ်ဟုတ်ကဲ့တင်ပါတယ
်ဟုတ်ကဲ့ကိုတိလည်းမူကျေးဇူးပါခင်ဗျဒေါက်တာရေမျိုးသိန်းအရင်သူတို့ရဲ့ဆွေးနွေးချက်နဲ့ပတ်သက်လို့ဗမာတုံ့ပြန်ဆွေးနွေးလို့ပါလေအ
ဲကျွန်တော်အမြင်ကတော့ဗျလက်ရှိအချိန်ဒီမှာအရေးအကြီးဆုံးကတော့ကျွန်တော်အမြင်ကတော့ဒီနိုင်ငံရေးရပွင့်လင်းမြင်ပါမှုရှိတဲ့တွေ့ဆုံဆွေးနွေးမှုဟာအရေးကြီးဆုံးလို့မြင်ပါတယ်ခုနတစ်ယောက်ဆွေးနွေးသွားတယ်လို့ပေါ့လေကျွန်တော်တို့တိုင်းပြည်ရဲ့လွတ်လပ်ရေးမတိုင်မီနဲ့လွတ်လပ်ရေးရပြီးကာလတစ်လျှောက်မှာကြည့်လို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာနိုင်ငံရေးရတွေ့ဆုံဆွေးနွေးတဲ့သဘောဝိုင်းရည်ကြီးမှုဟာတော်တော်နည်းခဲ့တာကိုတွေ့ရပါတယ်အဲ့တော့လုံခဲ့တာတွေအားလုံးကလည်းနိုင်ငံရေးအချက်တဲကိုပြေရော့ယုံအဲကိုကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ယုံအပေါ်ရန်ကာရောမီတွေ့ဆုံဆွေးနွေးရေးမျိုးပဲဖြစ်ခဲ့တာကိုတွေ့ရပါတယ်။ကျွန်တော်အမြင်ကတော့ဒေါ်ဆန်းစုကြည်လည်းအဆိုပြုထားတဲ့ လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတော့တိုင်းမကိုစလေကိုပါထည့်ပြီးတော့နိုင်ငံရေးရစပွဲဝိုင်းဆွေးနွေးမှုတစ်ခုလုပ်တဲ့နယ်လို့မြင်ပါတယ်အဲ့ဒီကနေတစ်ဆင့်နိုင်ငံရေးသဘောတူညီချက်တစ်ခုရအောင်ရောက်အောင်ဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့အဖြေရှာတဲ့နယ်လို့ကျွန်တော်ကယူဆပါတယ်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တချို့သရရှင်ချိုးကအီးမေးလ်စာရေးပို့ပို့ထားရရှိပါတယ်ချို့ကျွန်တော်ရွေးပြီးတော့ဖတ်ပြပါမယ်ရေစုံဦးလာမြင့်ဒီဦးတန့်ဂေဟာနှစ်တရာမန္တလေးကနေပြီးတော့သူရေးထားတာကျွန်တော်ပဲဖတ်ပြပါမယ်ယနေ့မြန်မာနိုင်ငံရက်တည်နေရတဲ့အကြောင်းမှာ2008ဖွဲ့စည်းပုံအတိုင်းဒီစစ်တပ်ကနေပြီးတော့လွှမ်းမိုးထားတဲ့ဝါဒနဲ့ဒီကလထိုင်ကမခွာရက်နိုင်ဘူကျုပ်အဟောင်းသစ်စီယိုတဲ့များကြောင့်ဖြစ်ပါတယ်တဲ့ဘယ်သူတွေပါပဲပြောဘလူပဲရေးရေးဘူကျုပ်ကြီးများကတော့ရုံအောင်ဖြီးပြီးတော့ဒီမဟာဗျူဟာနဲ့ကဘာရောမြန်မာရောဟာအပြော့ဆွေးနေပြီဖြစ်ပါတယ်တဲ့ပြီးခဲ့တဲ့နိုမာလာ9ရက်နေ့ကအမေစုပြောခဲ့တဲ့လူလူထွက်ပေါက်2015ပီမာအာတဲ့ရွေးကောက်ပွဲနဲ့လူလူအောင်တန်းဘဝညံအောင်လွှတ်တော်ကြီးကိုတိတ်ပိုက်ကြဖို့အကြံပြုတင်ပြပါတယ်တဲ့ဒါတော့ဥလာမြင့်ရဲ့စာပါနောက်တစ်ဦးရဲ့စာတော့ကိုဦးရှမ်းပြည်တောင်ပိုင်းနဲ့ဒါတော့မတ်တင်ထိုင်ဖတ်ပြပြပါဦ
းဟုတ်ကဲ့ပါရှင်ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ပင်ပြောင်းလဲမှုများရပ်တန့်နေပြီလို့ပြောခဲ့ရင်democratize လုပ်ပေးရမှာထိတ်ဆုံးကတာဝန်ရှိတဲ့အတိုက်အခံအင်အားစုများရဲ့ performance များလည်းရပ်တန့်နေပြီဆိုတဲ့အတိတ်ပဲထွက်ပါလိမ့်မယ်ပြုပြင်ပြောင်းလဲရေးကိုလှိုင်းသုံးဆင့်နဲ့လုပ်ခဲ့တဲ့သမရဦးသိန်းစိန်ကိုယ်တိုင်လည်းသူတွေ့ထားသလောက်မလွယ်တဲ့အခြေအနေကိုသဘောပေါက်သွားခဲ့တာလည်းဖြစ်နိုင်တယ်လို့ကဘာကပြီးမဲ့နောက်ထပ်ရမှတ်တွေအတွေ့ရွှေ့ကွက်တွေကလည်းရှိခြင်းရှိနေမှာပေါ့ဆယ်စုနှစ်တင်တဲ့ချီပြီးလုပ်ခဲ့တဲ့ socialist ခေပြောင်းတော်လှန်ရေးဆိုတာတောင်းပြောင်းနိုင်ခဲ့ပါပြီလို့ဘယ်တော့မှမပြောနိုင်ခဲ့ပါဘူး democratization မှာတွန်းအားတစ်ခုဖြစ်တဲ့ media တွေရဲ့ခြေလှမ်းတွေကိုလည်း e-law အပါအဝင်အခြားစီလိုရာစီတဲ့ law ပေါင်းများစွာကမျက်စောင်းထိုးနေမြင်ဆိုတာတော့ထို့ကြောင့်ဤသို့ပေါ့ဗျာလို့ရည်ထားပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒါကိုကြီးရှမ်းပြည်တောင်ပိုင်းသူရဲ့ပေးစာဖြစ်ပါတယ်အဲ့စာထဲမှာထူးခြားခြားလေးအတိုက်ခံနေရဲ့ performance ကိုပါသူကသုံးသပ်ထားပါတယ်သူကရက်တက်နေတဲ့သဘောလို့ပြောပါတယ်ခင်ဗျာဒေါက်တာရေမျိုးသိန်းအခုလို့တော့ရမျိုးသိန်းကိုမေးချင်ပါလေအခုလိုအချိန်မှာရှင့်တိုးနိုင်တဲ့အချိန်မှာအတိုက်ခံနေရဲ့လှုပ်ရှားမှုတွေရပ်တန့်နေတဲ့သဘောကိုလည်းသူကသုံးသပ်ထားပါလေကိုရမျိုးသိန်းရဲ့အမြင်သိချင်ပါလေအ
ဲလက်စပေါ်ရေးထားပါဘူးစစ်တော်ရဲ့မှာအဲမကြသိမိရပိုင်းတော့ကဒီဥအောင်တောင်းကိုကျွန်တော်တို့အမေရိကန်ကဒီပိတ်ဆို့အရေးယူတဲ့စီရင်ထဲမှာဖိတာနဲ့ပတ်သက်ပြီးတော့အဲပြည်တော်စုလွတ်တော်တစ်ခုလုံးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့ဖြစ်ရပ်တစ်ခုဖြစ်ခဲ့ပါလေ။အဲ့ဒီဖြစ်စဉ်ကိုကြည့်လို့ရှိရင်တော့ဒါဟာအဲပြည်အောင်စုလွတ်တော်ထဲမှာရောပြည်သူ့လွတ်တော်ထဲမှာရောအတိုက်ခံအင်အားစုတွေရဲ့အင်အားဟာအဲတော်တော်လေးကိုအဲကျဆင်းလာတယ်လို့ပြောလို့ရတဲ့အနေအထားမျိုးတွေကိုတွေ့ရပါတယ်။နောက်ပြီးတော့သူ့ရဲ့ performance ကလည်းတဲ့အဲပြည်သူလူထုကိုမျက်နှာမူတဲ့အပိုင်းနောက်ပြည်သူလူထုဘက်ကနေရပ်တည်တဲ့အပိုင်းတွေမှာချွတ်ချော်မှုတွေရှိနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗ
ျ။ဒါရိုက်လီလိုက်စီစဉ်ဒီမှာအချိန်လဲဆီသွားလို့ပါ။ပေါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရေမျိုးသိန်းကဦးဒီမင်းလွင်ဦးကိုကျွန်တဲ့ပေါဝင်ဆွေးနွေးကြတဲ့သရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒီမှာကျွန်တော်ရန်နာကွန်ပြီးပ
ါ။ကတားညိုစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒါရိုက်လီလိုက်စီစဉ်မှာရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့သရရှင်တွေဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
လူကြီးတွေ25နှစ်တွင်ဘာလ9ရက်နေ့မှာဘာလင်တိုင်းကြီးပြိုကျခဲ့ပါတယ်စီအီတိုက်ပွဲရဲ့အမြင့်သာဆုံးသရုပ်သဏ္ဍာန်တစ်ခု20ရာစုနှစ်ဒုတိယတဝက်ကာလတည်းလွှမ်းမိုးနေခဲ့တဲ့အာဏာရှင်စနစ်နဲ့ဒီမိုကရေစီအကျွေးခေါ်ယူဆခြင်းတစ်ခုကြားကတိုက်ပွဲသင်္ကေတတစ်ခုဖြစ်တဲ့ဘာလင်တိုင်းကြီးဟာဥရောပရဲ့အကြီးဆုံးမြို့ကြီးတွေထဲကတစ်ခုဖြစ်တဲ့ဘာလင်မြို့ကြီးကို28နှစ်ကြာပိုက်ခြားထားခဲ့တာဖြစ်ပါတယ်။ဒီတိုင်းကြီးဟာနှစ်ဖက်ပိုက်ခြားခံရရတဲ့ဂျာမန်ပြည်သူတွေအတွက်ဂျာမနီဟာနိုင်ငံတစ်ခုတည်းမဟုတ်တော့ဘူးဆိုတာကိုလက်တွေ့သက်သေပြလိုက်တဲ့သင်္ကေတတစ်ခုဆိုရတဲ့အများကြီးပိုပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်ကြီးပြီးဆုံးသွားခဲ့ပြီးတဲ့နောက်နာဇီဂျာမနီကိုချေမှုန်းရမှာအခရာကျတဲ့အမေရိကန်ပြင်သစ်ဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုမဟာမိတ်လေးနိုင်ငံကဂျာမနီကိုအုပ်ချုပ်ရေးနေရာကြီးလေးခုပိုက်ခြားအုပ်ချုပ်ခဲ့ပါတယ်။အဲ့ဒီချိန်ကတိုင်းပြည်နယ်နဲ့တခြားစီကွဲနေတာမဟုတ်ပေမဲ့လို့နောက်ထပ်16နှစ်တာကာလတလျှောက်လုံးရုရှားအုပ်ချုပ်မှုအောက်မှာရှိတဲ့လူငယ်အများစုပါဝင်တဲ့ပညာအတက်ဆုံးအကြွားကျဉ်ဆုံးလူသား2သန်းခွဲလောက်အနောက်အုပ်ချုပ်တဲ့ဒေသတွေကိုအပြည့်တိုင်ပြောင်းရွှေ့နေထိုင်ခဲ့ကြတာပါ။ဒါကြောင့်ရုရှားအုပ်ချုပ်တဲ့ဂျာမနီဘက်ခြမ်းကနေစိတ်ပြတ်ထွက်ခွာကြသူတွေ အုံနောက်ယူစီမှုလို့ခေါ်တဲ့ပညာတတ်လူတန်းစားလူငယ်လူရွယ်တွေဒေသကနေထွက်ခွာတဲ့အခြေအနေတွေမဖြစ်ရအောင်ဟန့်တားတဲ့အနေနဲ့1962ခုနှစ်ဩဂတ်လ3ရက်တနင်္ဂနွေနေ့မနက်စောစောမှာပဲအရှေ့ဂျာမနီရက်တပ်ဖွဲ့နဲ့အရှေ့ဂျာမနီစစ်တပ်တို့ပူးပေါင်းပြီးရုရှားအုပ်ချုပ်တဲ့ချမ်းကိုကျန်တဲ့အနောက်အုပ်ချုပ်ရေးဒေသ3ဦးနဲ့နေဆက်တွေတလျှောက်ပေးပစ်ခဲ့ပါတယ်ကလခီရီသွားလို့မရအောင်အရှိချမ်းနေဆက်တချောက်ကလမ်းတွေကိုသူတို့ကဖျက်ဆီးပစ်ခဲ့ကြပြီးတော့အနောက်ဘာလေအဖြစ်စုစည်းထားတဲ့အုတ်ချုပ်ရေးသုံးနေရာတချောက်မှာဝါယာကျိုးခွင်းကြီးတွေနဲ့ခြံစည်းကိုခတ်ပစ်ခဲ့ပါတယ်။ဘာလီမြို့ကြီးအလဲကနေ26မိုင်အရှိပိုက်ခြားခံလိုက်ရပြီးလူကြီးလည်းတဝက်စီကွဲသွားခဲ့တာပါ။နောက်ပိုင်းချိန်တွေကြာလာတာနဲ့အများဝါယာကျိုးခွင်းခြံစည်းကြီးတွေရဲ့နေရာမှာအမြင့်ဆက်တဲ့ဘေးကျော်အကျယ်၄ဘေးနီးပါးရှိတဲ့ကွန်ကရစ်အုပ်နေရာကြီးတစ်ခုကိုအစားထိုးတည်ဆောက်ခဲ့ပါတယ်။အခုလိုပိုက်ချလိုက်ပြီးပြီချင်းဆိုသလိုမှာပဲအနောက်ဂျာမနီကိုထွက်ပြေးဖို့ကြိုးစားခဲ့ကြသူ9000လောက်ရှိခဲ့ပြီးတော့ဒီလိုကြိုးစားရေးတည်ဆုံခဲ့သူပေါင်း200လောက်ရှိခဲ့ပါတယ်။နောက်ဆုံး1989ခုနှစ်အရှေ့ဥရောပဒေသတဝန်းကွန်မြူနီအစိုးရတွေစတင်ပြုတ်ကျလာတဲ့အမျှလွတ်လွတ်လပ်လပ်ဖြစ်နေတဲ့လူလူရဲ့ဖိအားတွေကြောင့်အရှေ့ဂျာမနီအစိုးရအနေနဲ့နိုဝင်ဘာလ9ရက်နေ့မှာဘာလီနယ်ဆက်ကိုတစ်စိတ်တစ်ပိုင်းဖွင့်ပေးခဲ့ရတယ်လို့အရှေ့ဂျာမနီကလူလူတွေအနောက်ဂျာမနီဖက်ချန်ကိုအလုံးအေးပြေးဝင်ခဲ့ကြပြီးအနောက်ဂျာမနီလူလူတွေနဲ့ပူးပေါင်းပြီးတော့ဘာလီတိုင်းကြီးကိုစတင်ဖြိုချဖျက်ဆီးပစ်ခဲ့တာဖြစ်ပါတယ်1990ခုနှစ်အောက်တိုဘာလ3ရက်ညတကောင်ချင်းကစလို့ဂျာမနီဟာနိုင်ငံတစ်ခုတည်းအဖြစ်ပြန်လည်ပေါင်းစည်းနိုင်ခဲ့ပါတယ်။ကွဲခွာခဲ့ကြတဲ့မိသားစုတွေလည်းပြန်လည်စုံစည်းခဲ့ကြတာပါ။ဘာလီတိုင်းကြီးပြိုချမှုကအရှေ့ဥရောပတဝန်းလူသားပေါင်းများစွာကိုလွတ်လပ်ခြင်းကိုရုတ်တရက်တွေ့မြင်စေခဲ့တဲ့သင်္ကေတတစ်ခုဖြစ်လာခဲ့ပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးရပါတယ်ရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်နေတာပါအခုတော့နောက်ဆုံးရသတင်းတွေတဲကအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်အမေရိကန်ပြည်အောင်စုနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာနောက်ထပ်အဆင့်အစ်တစ်ခုကိုတိုးမြင့်လိုတဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ်တရုတ်သမ္မတရှီချင်းဖင်နဲ့နှစ်ရက်ကြာဘေကျင်းမြို့တော်ကတွေ့ဆုံပွဲပထမနေ့မှာတော့သမ္မတကလွတ်လွတ်လပ်လပ်ဝတ်စားဆင်ပြီးညစာစားခဲ့တယ်လို့ဒီကနေ့ပေါ်ထူးနေ့မှာလည်းတည်ထန့်တွေ့ဆုံမှုစီစဉ်ထားတာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားထိထိရရပူးပေါင်းဆောင်ရွက်နေတဲ့အခါတစ်ကမ္ဘာလုံးအကျိုးရှိမှဖြစ်တဲ့အကြောင်းလဲသမ္မတဥပမာကပြောခဲ့ပါတယ်တရုတ်နိုင်ငံကဥဆောင်တဲ့လွတ်လပ်စွာကုန်သွယ်ရေးစုံနှမြေအတွက်ကနဝုန်အနေနဲ့သဘောတူညီခဲ့ကြတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးဆွေးနွေးကျင်းပနေချိန်မှာပဲအမေရိကန်နဲ့တရုတ်သမ္မတတွေတွေ့ဆုံနေတာပါတရုတ်နိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံပိတ်ခီးဆက်မဲ့မြန်မာနိုင်ငံကနိုင်ငံရေးအရာပြည်ဝင်ပြောင်းလဲမှုလိုအပ်နေတာတွေကိုသမ္မတဘရက်အိုဘားမားဆွေးနွေးမှဖြစ်တဲ့အကြောင်းအမေရိကန်အစိုးရအဆင့်မြင့်အရာရှိတွေကပြောပါတယ်မြန်မာနိုင်ငံမှာဆက်စုနှစ်ပေါင်းများစွာပိတ်ဆို့ထားရကလွန်ခဲ့တဲ့9နှစ်တွင်တိတိကျကျပြောင်းလဲလာပေမဲ့စင်ကာပူတွေလည်းကြီးကြီးမားမားရှိနေစေဖြစ်တာကြောင့်ဒီကိစ္စတွေကိုဆွေးနွေးမယ်လို့အမေရိကန်မျိုးသားလွန်ကျွေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရူ့စ်ကအေပက်ညီလာခံကျင်းပရာပေကျင်းမြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါထူးသဖြင့်ရှင်းနှစ်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေလွတ်လပ်မြတ်တမ်းမှုရှိရေးရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်တွေဖြစ်ရှင်းရေးတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့ငင်းချင်ရရှိနိုင်ရေးစရာတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်နဲ့ရုရှားတို့ကြားသဘောထားကွဲလွဲနေတဲ့ကိစ္စတွေပါဝင်ကမ္ဘာပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးနေကြတဲ့တရုတ်နိုင်ငံဘေကျင်းမြို့ကညီလာခံတစ်ခုရဲ့ဘေးပန်းဆွေးနွေးပွဲတစ်ခုအတွင်းမှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ခေတ္တခဏတွေ့ဆုံခဲ့ကြပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းကျိုမီတာ24 32 40ရူကနေထုတ်လွှင့်နေတာပါ။ VOE မြန်မာပိုင်းအစည်းအဝေးကိုနားဆင်အားပေးကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.